Welcome to the Voice of America in Burmese.
သောရရှင်ပေါင်းတနေ့တာအတွက်မောပန်းပြေကြပါလေလားခင်ဗျာပြည်ဝင်အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ21ရက်တင်းလာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းလွန်မီတာ16စက္ကူ25ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မခင်မြွှေးပါ
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မခင်မြွှေးပါအာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မခင်မြွှေးပါအာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မခင်မြွှေးပါအာဖဂ
မြန်မာနဲ့ပတ်သက်ပြီးတော့အများအားသူကသဘောတည်းရေးနေတယ်အကြံပြုချက်တွေရှိနေတယ်ဆိုတော့ဒီအကြံပြုချက်တွေကိုပဲဒီကအခြေခံပြီးတော့ဆွေးနွေးသွားပါတယ
်နိုင်ငံရေးဝန်ကြီးဌာနညွှန်ချုပ်ဦးကျော်စေရရှင်းပြသွားတော့ပါသတင်းလေးပြီးမှတင်ဆက်ပါမယ်ဒီအကြောင်းနဲ့အတူဒီကနေ့ကြာရောက်တဲ့ဒုက္ခသည်များနေ့မှာမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ကဘာတွေလဲမွန်ပြည်နယ်ကအငင်းပွဲဝေရာအိမ်အောင်စုစီးရင်ထုတ်ပြန်မှုအခြေအနေယူရို2016ဘောလုံးနောက်ဆုံးပွဲစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကစီးရင်ခံပါမယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့ဒီတနင်္လာနေ့မနက်ပိုင်းကပုံပေါက်ကွဲမှုတချို့ဖြစ်ခဲ့ရမှာလူ24ယောက်ထပ်မံသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရရခဲ့ကြပါတယ်ကပူးမျိုးတော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံပုံကွဲသမားကမီနီဘတ်စ်ကားတစ်စီးရှိရာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး6ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာပါရတယ်။သေဆုံးသူတွေထဲမှာတော့ကပူးမျိုးကနိုင်ငံခြားကုမ္ပဏီတစ်ခုမှအလုပ်လုပ်နေကြတဲ့နီပေါနိုင်ငံသားလုံချိုးကြီးအဆောင်တချို့ပါပါရတယ်။ဒီဘက်စကားပေါ်မှာလိုက်ပါသွားတဲ့နောက်ထပ်နီပေါနိုင်ငံသား9ဦးဟာလည်းတခြားအာဖဂန်နိုင်ငံသား4ဦးနဲ့အတူထိခိုက်ဒဏ်ရာရခဲ့တာပါ။ဒီတိုက်ခိုက်မှုအပြင်နိုင်ပိုင်းအတွင်းမှာပဲဒီမြို့ရဲ့နောက်ထပ်နေရာတစ်ခုမှာလက်နက်ကင်သဘုံတွေကလမ်းဘေးထောင်ပုံခွဲတိုက်ခိုက်တာကြောင့်ဒေသဆိုင်ရာကောင်စီဝင်တဦးနဲ့ဒီသူ့ရဲ့တပ်တော်ဆောင်2ဦးတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါဟာအချမ်းဖက်ချင်းကြောက်တဲ့လုပ်ရက်တွေဖြစ်တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုံချပါတယ်။နိုင်ငံရှေ့မြောက်ပိုင်းဘာဒါခရှန်ခရိုင်မှာတော့လူအများဒီအသွာလာရှုပ်ထွေးနေတဲ့အချိန်ဈေးတစ်ခုအတွင်းမှာဖောက်ခွဲတိုက်ခိုက်ခံရတာမှာလူ10ယောက်ထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရရှင်
။အီရန်နိုင်ငံတဟီရန်မြို့တော်နဲ့တခြားဒေသတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မဲ့အကြီးမားဆုံးကြံစည်မှုကြီးတစ်ခုကိုအီရန်ထောက်လိုင်းအရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့အကြောင်းဒီကနေ့ပဲနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်။လာမယ့်ရက်တွေအတွင်းထက်ဖီရီအကြမ်းဖက်အုပ်စုရဲ့ဇက်တိုက်ဘုံဖောက်ခွဲတိုက်ခိုက်သွားမဲ့အစီအစဉ်ကိုတားဆီးလိုက်နိုင်ကြောင်းထောက်လိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလာမ်စံကျင်ရေးတက်ဖီရီအုပ်စုအနေနဲ့ဒီလာမယ့်ရက်တွေအတွင်းနိုင်ငံအနှံ့နေရာတော်များများမှာပုံခွဲတက်ခဲ့သွားဖို့စီစဉ်ထားခဲ့ပြီးအခုအခါမှာအဲ့ဒီအကြမ်းဖက်သမားတွေကိုဖမ်းဆီးထိန်းသိမ်းထားနိုင်ကြောင်းနဲ့နောက်ဒီဘုံတွေဖောက်ခွဲပစ္စည်းတွေကိုလည်းသိမ်းဆည်းရမိတယ်လို့အမျိုးသားလုံခြုံရေးကောင်စီအထူးအမှုအာလီရှမ်ခန်နီကပြောပါရယ်ဒီတက်ခဲမှုအစီအစဉ်နဲ့ပတ်သက်လို့တန်လျာရှိသူအများပြားကိုအခုအခါမှာဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေရလို့လည်းနိုင်ငံပိုင်ရုပ်မြင့်သံကြားကကြေညာပါရယ်မွတ်စလင်ရဲ့ရမဒန်ဥပုသ်ကာလအပြီးအလယ်ရက်တွေမှာအချိန်ကြိုက်တိုက်ခိုက်ဖို့အစီအစဉ်ထားတာလို့လည်းရှန်ကန်နီကပြောပါရခင်ဗျာ
ကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေနဲ့အရက်သားတွေကိုအကြမ်းဖက်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့တောင်ကိုရီးယားထောင်လိုင်းရေးဌာနကသတိပေးခဲ့ပြီးတဲ့နောက်အာရစစ်သွေးကြွအဖွဲ့တွေလှုပ်ဆောင်လာနိုင်ပွဲရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုတင်ဟန်တာနိုင်ဖို့အစိုးရကလုံခြုံရေးကိုတွန်းမြေချထားပါတယ်IS အဖွဲ့ကသူတို့ပြစ်မှတ်ထားတိုက်ခိုက်နိုင်ပွဲရှိတဲ့နေရာရဲ့စီးရင်ကိုထုတ်ပြန်လာမှာနိုင်ငံပေါင်း22နိုင်ငံမှာရှိတဲ့အမေရိကန်နဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့ NATO တို့ပိုင်းနဲ့လေတက်အခြေစိုက်စခန်း88ခုနဲ့အတူသူတို့နဲ့ဆက်ဆက်နေတဲ့အရေးပါတဲ့လူပုဂ္ဂိုလ်တချို့လည်းပါဝင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံတော်ထောင်လိုင်းရေးဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့တာပါIS ရဲ့ပြစ်မှတ်ထားစီးရင်ထဲမှာပါတဲ့စစ်အခြေစိုက်စခန်း၄ခုကတောင်ကိုရီးယားနိုင်ငံမှာရှိနေတာပါအိုဆန်၊ဂျီယိုဂီ၊ကွန်ဆန်နဲ့မြောက်ဂျီယိုလာခရိုင်တွေမှာရှိတဲ့အမေရိကန်လေတက်စခန်းတွေရဲ့တရှိရနေရအသေးစိတ်နဲ့စတလိုက်ဂျိုရူကနေရယူထားတဲ့ပုံရိပ်တွေကို Google မြေပုံကနေတဆင့်ယူပြီးတော့ IS ဖွဲ့ရဲ့စင်းထဲမှာဖော်ပြထားတဲ့အကြောင်းတောင်ကိုရီးယားထောင်လိုင်းရေးဌာနကပြောဆိုခဲ့တာပါအခုလိုအချမ်းဖက်အဖွဲ့တွေတိုက်ခိုက်လာနိုင်ခြင်းရှိတာနဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရအနေနဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောင်လိုင်းရေးအချက်အလက်တွေကိုမျှဝေဖလှယ်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များအဖွဲ့အကြီးအကဲကဒီကနေ့ပြောဆိုခဲ့ပါရရှင်
ဗြိတိန်ကွန်ဆာဗေးတစ်ပါတီဥက္ကဋ္ဌဟောင်းဟာဘရီဂစ်လို့ခေါ်တဲ့ဒီဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံပြန်ထွက်ရေးလှုပ်ရှားမှုကနေနှုတ်ထွက်လိုက်ပါတယ်ဒီလှုပ်ရှားမှုဟာအမုန်းတရားနဲ့လူမျိုးသားကြောင်းရင်းမှုအပေါ်မှာအခြေခံနေလို့ဆွဆွဲမှုတွေထွက်ပေါ်လာပြီးအခုလိုနှုတ်ထွက်လိုက်တာပါလာမယ့်ကြာသပတေးနေ့မှာဗြိတိန်နိုင်ငံအနေနဲ့ဥရောပကနေနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေအသုံးပြုတဲ့ပိုစတာသစ်ကြောင်းသူအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ဒီကနေ့အစောပိုင်းကသတင်းတောက်တွေကိုစယီဒာဝါစီကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံကရွှေ့ပြောင်းအခြေချနေထိုင်သူမိသားစုကပေါက်ဖွားခဲ့တဲ့ဝါစီဟာဗြိတိန်အစိုးရအဖွဲ့အတွင်ဝင်ကြီးအဆင့်နေရာမှာတာဝန်ထမ်းဆောင်သူပထမဆုံးမွတ်စလင်အမျိုးသမီးဖြစ်ပါတယ်ဆလိုဗေးနီးယားနယ်စပ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပုံပေါ်မှာ breaking point လို့စာရေးထိုးထားတဲ့ poster ကို EU အဖွဲ့ဝင်အဖြစ်ကဗြိတိန်နိုင်ငံနှုတ်ထွက်ရေးဦးဆောင်လို့ရှားနေတဲ့ Nigel Farage ကဒီလွန်ခဲ့တဲ့သတင်းပတ်တွေအတွင်းစတင်အသုံးပြုခဲ့တာပါဒီ poster နဲ့ပတ်သက်လို့ဝေဖန်မှုအများပြားထွက်ပေါ်နေခဲ့တာပါအကျိုးကောက်ခံရယူတဲ့စစ်တမ်းတွေအရဥရောပသမဂ္ဂ28နိုင်ငံကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ထောက်ခံသူနဲ့ကန့်ကွက်သူအရေးအတွက်တိတ်မခွာကြားပဲရှိနေခဲ့ပြီးတဲ့နောက်ဝါစီကအခုလိုနှုတ်ထွက်ဖို့ဒီဆုံးဖြတ်ခဲ့တာပါရွှေပြောင်းဝင်ရောက်သူတွေအရေးကူညီဆောင်ရွက်နေတဲ့ဗြိတိန်လွှတ်တော်အမတ်ဂျိုးကော့ခ်စ်လှုပ်ကြံတက်ဖြတ်ခံရပြီးရပိုင်အတွက်မှာအခုလိုသူဆုံးဖြတ်ချက်ပြောင်းလဲခဲ့တာလည်းဖြစ်ပါရခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကနေနောက်ဆုံးရနိုင်ငံတကာသတင်းတွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ကမ္ဘာတဝန်းဒုက္ခသည်ရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65တန်းကျော်အထိရှိခဲ့ပြီးတော့ဒါဟာဆိုရင်2014ခုနှစ်ကထက်6တန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေမှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ113ယောက်မှာတစ်ယောက်ဟာအိုးအိမ်စွန့်ခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်အဖြစ်ရောက်နေရတယ်လို့ဒီကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်။မြေတဲ့ပလဲကိုဖျက်တမ်းပြီးဥရောပမှာအခြေချနိုင်ဖို့ဒုက္ခသည်တွေကြိုးစားနေကြတာဟာအရှိအလေပိုင်းအာဖရိကနဲ့တောင်အာရှဒေသတွေကပြိပက္ခတွေကိုမဖြေရှင်းမှုဆိုရင်ပြဿနာတွေဟာတခြားတိုင်းပြည်တွေကိုပါကူးဆက်လာနိုင်တဲ့ဆူရာကိုပြသရရောက်နေတာကြောင့်လက်တွေ့ကြကြဖြေရှင်းဖို့လိုတယ်လို့လည်းသတိပေးခဲ့ပါဗျ။ကမ္ဘာဒုက္ခသည်ဥယျာဉ်ရဲ့သုံးပုံတစ်ပုံဖြစ်တဲ့လူပေါင်း 21.3 သန်းဟာဆီးရီးယား၊အာဖဂန်နစ္စတန်၊တောင်ဆူဒန်နဲ့ဘူရိုနီနိုင်ငံတွေကပြိပက္ခတွေကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်း UNHCR ကပြောပါဗျ။ဒုက္ခသည်ဥယျာဉ်မြင့်တက်လာတဲ့ပြဿနာကိုဖြေရှင်းရမယ့်အဓိကနည်းလမ်းဟာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေပြိပက္ခတွေကိုနိုင်ငံရေးနည်းနာအရာဖြေရှင်းဖို့ဖြစ်တယ်လို့လည်းဒီဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒုက္ခသည်များဆိုင်ရာနော်ဝေကောင်စီကပြောပါရရှင်
။အချမ်းဖက်ဝါရတုံ့ပြန်ကင်တွယ်ရေးငင်းချင်းရေးနဲ့နိုင်ငံဆက်ဆံရေးခိုင်မာအကောင်းလာစေရေးအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ရည်ရွယ်ကြိုးပမ်းနေတာမှာနိုင်ငံတွေဆက်ကိုထိတိယအောင်စီမံအုပ်ချုပ်နိုင်ဖို့အရေးကြီးတဲ့အကြောင်းအာဖဂန်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးနေတဲ့ပါကစ္စတန်အစိုးရကထပ်မံပြောဆိုလိုက်ပါတယ်။အာဖဂန်ဒုနိုင်ငံကြားရေးဝန်ကြီးဟက်မတ်ခါလီခါဇိုင်ဦးဆောင်တဲ့အဖွဲ့ဝင်6ဦးပါအာဖဂန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ပါကစ္စတန်အရာရှိတွေနဲ့အတူနိုင်ငံတွေဆက်ရေးဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေကြတာပါ။အသွားလာများတဲ့နိုင်ငံတွေဆက်ထော့ကမ်အနီမှာပါကစ္စတန်ကစစ်ကမ်းတစ်ခုတိုးချက်တည်ဆောက်ဖို့စီစဉ်ခဲ့တာနဲ့ပတ်သက်လို့အချင်းများရာကနေနှစ်ဖက်လူတွေထိခိုက်သေဆုံးရတဲ့အထိအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားပြီးရပိုင်းအကြမ်းအခုလိုတွေ့ဆုံကြတာပါ။နေဆက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့နှစ်ဖက်စလုံးကလိုလိုလားလားနဲ့ရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးကြတဲ့အကြောင်းပါကစ္စတန်နိုင်ငံကြားရေးဌာနကအစည်းအဝေးပြီးမှတင်ညာချက်ထုတ်ပြန်ပါတယ်။နိုင်ငံကြားအင်ဂျီချင်းကောင်းစိတ်သက်နဲ့ပူးပေါင်းဆောင်ရွက်ဖို့အဆုံးပြတ်ခဲ့ကြသလိုသတင်းပတ်နောက်ပိုင်းကျင်းပမဲ့ဒေတာရင်းထေသည့်ဆွေးနွေးပွဲအပြင်မှာဒီနိုင်ငံအရာရှိတွေတီးခြားတွေ့ဆုံကြတဲ့အခါကျရင်လည်းဒီကိစ္စကိုဆက်လက်ဆွေးနွေးသွားမယ့်အကြောင်းတင်ညာချက်ထက်မှဖော်ပြထားပါရခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကရွာသွန်းခဲ့တဲ့မုတ်တုံမှုကြောင့်ရေကြီးရေလျှံတာနဲ့မြေပြိုတဲ့ထံခံစားနေကြတဲ့သူတွေကိုကူညီကယ်ဆယ်ဖို့အင်ဒိုနီးရှားအစိုးရကကြိုးပမ်းနေပါတယ်။ရေကြီးမှုနဲ့မြေပြိုမှုတွေကြောင့်ဂျာဗာကျွန်းမှာလူ90နီးပါးတိဆုံးပြီးတော့အများပြားပျောက်ဆုံးနေဆဲပါမိုးပြင်းထန်ရွာသွန်းတာကြောင့်အင်ဂျီထောင်ထဲချီထိခိုက်ပျက်စီးခဲ့ရပြီးဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ကြပြီးတဲ့နောက်အခုခါဒီအလဲပိုင်းဂျာဗာခရိုင်တွေကနေရာတော်များများမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေကအပျက်စီးပိုင်းဆားတွေကိုမြေတုဆက်တွေသုံးပြီးတော့ရှင်းလင်းဖယ်ရှားနေကြပါတယ်လာမယ့်5ရက်အတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့သဘာဝဘေးရန်ရဲ့ဆိုင်ရာတက်ရောက်မှုတွေကိုတတ်တရာရစေရေးအစိုးရဌာန BNPB ရဲ့ပြောခွင့်ရဆူဒိုဘိုပါဝိုမီဟိုရိုဟိုကအစောပိုင်းတုန်းကပြောဆိုထားပါတယ် လောလောဆယ်အလောင်း43လောက်ကိုရှာတွေ့ထားပြီးတော့ဆက်ဦးကိုဦးကတော့ပျောက်ဆုံးနေဆက်ဖြစ်ပြီးဒဏ်ရာရသူ14ဦးရှိတဲ့အကြောင်းနဲ့ဆယ်ဦးကိုတော့စေယုံတင်ထားရတဲ့အကြောင်းပြောခွင့်ရကဒီနေ့အစောပိုင်းကပြောပါရယ်အင်ဒိုနီးရှားနိုင်ငံတော်မိုးလေဝသရာသီဥတုနဲ့ဘူမိယူပဌာနကတော့လာနီညာရာသီဥတုပုံစံကြောင့်မလို့ဒီအေးဒဏ်လွန်ခဲ့တဲ့ဒဏ်ကိုပုံမှန်အဖြစ်စူလိုင်လအထိခန်းစားတဲ့ပေမဲ့ဒီနှစ်မှာတော့နိုဝင်ဘာလအထိခန်းစားရနိုင်ပြီးရေလွှမ်းမိုးတာလေဆင်နာမောင်းတိုက်ခတ်တာနဲ့ပင်လယ်ရေလိုက်ကြီးတာလို့သဘာဝဘေးအန္တရာယ်တွေကြုံတွေ့ရနိုင်တယ်လို့သတိပေးထားပါရရှင်
။မက္ကဆီကိုတောင်ပိုင်းဝါဟာကာပြည်နယ်ကဆရာဆရာမများတမန်ကရဲ့ဒီဆန္ဒပြမှုအတွင်ရုံးရင်းဆန်ကပ်ဖြစ်ပွားတာကြောင့်လူ6ဦးသေဆုံးပြီး53ဦးဒဏ်ရာရတယ်လို့မက္ကဆီကိုအော်နာပိုင်းကပြောပါရယ်။အဆန်စီယန်နော်ရှက်လမ်မျိုးကပညာရေးပြုပြင်ပြောင်းလဲမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းအကြမ်းဖက်စူပူလိုသူတို့ကလုံခြုံရေးရဲတွေကိုတနက်နေ့ပြစ်ခတ်ခဲ့ပြီးဓာတ်စီပလင်းတွေနဲ့မီးရှို့ပြီးတော့ပစ်ပောက်ခဲ့တယ်လို့ရဲတွေကပြောပါရယ်အဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြနေတဲ့ CNTE အမျိုးသားပညာရေးဝန်ထမ်းများအဖွဲ့ဝင်ဆရာဆရာမတွေကိုရဲတွေကဖယ်ရှားဖို့ကြိုးပမ်းရာကနေတင်းငွေနေ့မှာရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တာပါခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ပြူတွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်Miss Yan Healy ဟာဒီကနေ့မှာတော့နိုင်ငံသားကြီးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးလူအခွင့်ရေးဆိုင်ရာအကြံပြုချက်တွေကိုဆွေးနွေးသွားတယ်လို့နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းတဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့ပါ။မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့လူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာခရီးစဉ်ပထမနေ့ဒီနေ့မနက်9နာရီခန့်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်စက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမယ့်အစီရင်ခံစာအတွက်လိုအပ်တဲ့လူအခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုအဓိကထားပြီးဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စေရကအခုလိုပြောပါတယ်
။မစ်အဟီလီယာမြန်မာနဲ့ပတ်သက်ပြီးတော့အများအားသူကသဘောတူရေးနေတယ်အကြံပြုချက်တွေရှိနေတယ်။ဆိုတော့သူ့စိတ်ထဲမှာမြန်မာနဲ့ပတ်သက်ပြီးအကြံပြုချက်တွေရှိတယ်။ဆိုတော့ဒီအကြံပြုချက်တွေကိုပဲအဓိကအခြေခံပြီးတော့ဆွေးနွေးသွားပါတယ်။
မြန်မာနိုင်ငံတွင်လူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေဆောင်ရွက်နေမှု၊ရခိုင်ပြည်နယ်ကိစ္စ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်၊လူအခွင့်အရေးဆိုင်ရာဥပဒေတွေကိစ္စ၊လွတ်လပ်စွာစုဝေးခွင့်နဲ့အသင်းအဖွဲ့များဖွဲ့စည်းခွင့်ကိစ္စ၊စီးပွားရေး၊လူမှုရေးအခွင့်အရေးများဆိုင်ရာကိစ္စ၊လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကိစ္စနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်မှုကြမ်းရှိနေသေးတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဓိကစာချုပ်များလက်မှတ်ရေးထိုးတဲ့ကိစ္စစတဲ့အကြောင်းအရာတွေဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါတယ်။ Miss Yan Healy အနေနဲ့ဒီခရီးစဉ်မှာလူအခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။12ရက်ကြာမြင့်မဲ့ Miss Yan Healy ရဲ့စရုပ်ထကြိမ်မြောက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။ဒါအပြင်အမျိုးသားပြည်လည်တင်းမြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC လူအခွင့်အရေးကော်မရှင်စာတင်စင်းကောင်စီစတဲ့အဖွဲ့အစည်းတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။
ဒီရွေးသတင်းတော့မတ်တင်ကြီးလေးပါခင်ဗျာယူရို2016နောက်ဆုံးပွဲစဉ်အခြေအနေနဲ့မွန်ပြည်နယ်ဘက်ကအိမ်အောင်စုစင်းအခြေအနေတွေကိုမတင်ဆက်ခင်အခုတော့ဒုက္ခတဲ့အရေးကိုကြည့်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာကြပြီးအိမ်နီးချင်းထိုင်းနိုင်ငံမှာခိုးလုံနေကြရတဲ့ဒုက္ခတဲ့ပြဿနာကိုမြန်မာအစိုးရတဲ့လက်ထက်မှာအမြန်ဆုံးဖြေရှင်းပေးဖို့ဒုက္ခတဲ့တွေကမျှော်လင့်နေကြပါတယ်အထူးသဖြင့်ကတော့အရတားအစိုးရရဲ့အဆင့်မြင့်တာဝန်ယူထားတဲ့ဒေါက်တာဆန်းစုကြည်ရဲ့ဒီသတင်းပတ်တဲ့ထိုင်းနိုင်ငံခီးစဉ်မှာဒုက္ခသည်တွေရဲ့အနာဂတ်ရေးဆွေးနွေးနိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းနောက်မအေးမာကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ထိုင်းနိုင်ငံနယ်စပ်ဒေသမှာနှစ်ပေါင်းများစွာခိုလုံနေကြတဲ့ဒုက္ခသည်တွေရေးဖြည့်ရှင်းနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာပါကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ဒုက္ခသည်စခန်းကတာဝန်ရှိသူတွေကြားမှာလဲပြီးခဲ့တဲ့သတင်းပတ်တွေထဲမှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းဝ ုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တို့ကပြောပြပါတယ
်။အဲယူအစ်စီအခုလ15ရက်နေ့ကလာမယ့်15ရက်နေ့ဇန်နဝါရီလရဲ့ကျွန်တော်တို့ကပြန်မဲ့အစီအစဉ်ကတင်ထားပြီးသားအဲတော့ဟိုယူအစ်စီမှာအရင်ဆုံးဇန်နဝါရီလမှာတင်ထားတဲ့လူတွေကိုအခုကဒုတိယအစီအစဉ်ထဲမှာခေါ်ယူမြင်းမြန်းစွတ်စွတ်မြင်းမြန်းရင်းဖြစ်တာယူအစ်စီကအချက်3ချက်ထားတယ်။တစ်ချက်ကပေါ်လာဖို့ပြန်တဲ့အစီအစဉ်ဒုတိယချက်ကယူအစ်စီကယူအစ်စီနဲ့ပူးပေါင်းပြီးဆောင်ရွက်တဲ့အစီအစဉ်တတိယချက်ကအလုံးရင်းနဲ့ပြန်မဲ့အစီအစဉ်အဲ့ဒါကိုကျွန်တော်တို့ကဒုတိယချက်ထဲမှာပါတယ်ဟိုမြန်မာနိုင်ငံ UNHCR ကကျန်းမာရေးပညာရေး education နဲ့ပတ်သက်တဲ့စာရွက်စာတမ်းဘဝလုံခြုံမှုအာမခံရရှိရေးပြန်လည်ထူထောင်ရေးအဲ့ဒါဖြစ်ရတဲ့ကြောင်းဟိုကျွန်တော်ကပြောတာအိမ်ပေးပါလို့ဆိုတော့အိမ်ပေးဖို့အတွက်အစီအစဉ်မရှိဘူးတဲ့အဲ့အစီအစဉ်မရှိရင်ကျွန်တော်မပြန်ဘူးလို့ကျွန်တော်အဲ့လိုပြောလိုက်တာ
ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းကိုဖို့မှာတော့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားအများစုအပါအဝင်ဒုက္ခသည်တသိန်းခွဲလောက်ခိုလုံနေကြတာဖြစ်ပြီးအဲ့ဒီထဲကတချို့ကတော့တတိယနိုင်ငံတွေမှာအခြေချနေထိုင်နိုင်ဖို့အတွက်စောင့်ဆိုင်းနေကြကြပေမဲ့လည်းနှစ်တွေနဲ့ချီပြီးကြာမြင့်လာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါဒုက္ခသည်စခန်းတွေမှာနှစ်နဲ့ချီနေထိုင်နေကြရတဲ့အတွက်သားသမီးတွေရဲ့ပညာရေးတပန်းတစဖြစ်နေရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံနေရပါတယ်မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်အခြေအနေတွေတည်ငြိမ်စပြုလာနေပြီဖြစ်တဲ့အတွက်နေရရင်ပြန်လို့သူတွေလည်းရှိနေပေမဲ့လည်းပြန်လည်ထူထောင်ရေးအတွက်စိတ်မအေးရတဲ့အတွက်တွတ်ဆုံနေကြရတာပါဒီအတွက်လည်းဒုက္ခတွေဒီအနာဂတ်အတွက်အာမခံရှိမဲ့အခြေအနေတရက်ခံတီးပေးစီခြင်းနဲ့ဆိုပြီးခင်ဒုက္ခတွေတူကအခုလိုပြောပါတယ
်အခုရရှိတည်ဒုက္ခတွေအများစုအတွက်အနာဂတ်ဆိုတဲ့ဟာကညှိနှိုင်းချက်ကလုံးဝမရှိဘူးဖြစ်နေတယ်အဲ့ဒီကြောင့်မလို့ပေါ့နော်ဒီအစိုးရတည်းပြောင်းလဲလာတဲ့အပေါ်မှာဒုက္ခတွေတော့အခြေအနေတရက်ရက်ဘယ်လိုမျိုးပုံစံဖြစ်လာမလဲဆိုတာကိုအကောင်းဆုံးနဲ့အမြန်ဆုံးအဖြေရှာပေးဖို့အတွက်လိုအပ်တယ်လို့ထင်တယ်။အခုဒီဒုက္ခတွေရဲ့ဘဝကဒုက္ခတွေဒီဒုက္ခတွေစခန်းတွေထဲမှာနှစ်ပေါင်းများစွာရင်းနှီးထားပြီးဖြစ်တဲ့ဆိုကြမလို့သူတို့ရဲ့အတွက်ပေါ့နော်အနာဂတ်ကိုတစ်ခုခုဖန်တီးပေးဖို့အကောင်းဆုံးအမြန်ဆုံးဖန်တီးပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဒီမှာပြန်ပြီးရှိရင်ဘယ်လိုစီစဉ်ပေးမလဲဘယ်လိုဆောင်ရွက်ပေးမလဲဆိုတာမျိုးကို UNHCR ကလည်းမပြောဘူး၊ Time ဆိုရတာလည်းမပြောဘူး။အဲ့ဒီကြောင့်ဓမ္မပီပြန်မှုအတွက်ဆိုတာကဒုက္ခတွေဓမ္မပီမှာပြန်ပြီးရင်ဘယ်လိုအခြေချနေထိုင်မလဲဆိုတဲ့ဟာကအနာဂတ်ကိုဘယ်လိုမှပုံဖော်ယူလို့မရဘူးခင်ဗျာ
မြန်မာဆိုရရဲ့အစ်စ်မြင့်ခေါင်းဆောင်တူဦးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့ကြာသပတေးနေ့မှာစတင်မဲ့၃ရက်ကြာထိုင်းနိုင်ငံခရီးစဉ်အတွင်းဒုက္ခတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတာပါဒီအတွက်လည်းဒေါက်အောင်ဆန်းစုကြည်ရဲ့ခရီးစဉ်ကဒုက္ခတွေအရေးဖြည့်ရှင်းပေးနိုင်မဲ့လမ်းစာတစ်ခုအဖြစ်လည်းမျှော်လင့်နေကြပါတယ်
ဒေါက်ဆန်းစုကြည်ကဒီထမ်းထင်ဒုက္ခတွေစကောင်းလာမယ်လို့ကြားထားတယ်အဲ့ဒီအတော်မှာဒုက္ခတွေအများကြီးကတော့ဒီဒေါက်ဆန်းစုကြည်ရဲ့ခရီးစဉ်ပေါ်မှာအများကြီးကတော့အကုန်လုံးကမျှော်လင့်နေကြတယ်သူတို့ကအနာဂတ်အတွက်ဘယ်လိုတရင်ကောင်းတစ်ခုခုကြားရမလဲဆိုတာကိုမျှော်လင့်နေကြတယ်ခင်ဗ
ျဒုက္ခတွေဘက်ကတော့ကုလသမဂ္ဂကဒုက္ခတွေအပေါ်ချမှတ်ထားတဲ့စံချိန်စံညွန့်နေတဲ့အညီနေရရင်ကိုပြန်လို့တယ်ဆိုပြီးပြောဆိုနေကြပါတယ်ဒုက္ခတွေရဲ့ကိစ္စဟာတိုင်းရင်းသားလက်နက်ကိုင်တွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းတက်ဆိုင်နေတာမို့အစိုးရတဲ့အနေနဲ့ပြည်တွင်းညံ့ညံ့ရေးကိုဖော်ဆောင်ပြီးပြည်လျောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်ဆိုပြီးဒုက္ခတွေကယူဆနေကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာပြည်တွင်းညံ့ညံ့ရေးကိုလည်းအဓိကထားလှုပ်ဆောင်မယ်လို့ပြောဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆွေးနွေးမှုတချို့စတင်နေပြီဖြစ်ပါတယ်ရှင
်။တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြာငင်းချမ်းရေးအတွက်ခြေလှမ်းစနေပြီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတုလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလား။တိုင်းရင်းသားလူမျိုးပေါင်းများစွာအတုရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်ကာနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညအမိပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က0932321555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါ
မနက်ဖြန်အင်္ဂါည VOE တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးလိုရဲဆိုရင်တော့ VOE ရုံးချုပ်တယ်လီဖုန်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ VOE မြန်မာပိုင်း Facebook စာမျက်နှာမှာပဲဖြစ်ဖြစ် VOE email ကိုပဲဖြစ်ဖြစ်မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့ထားလို့ရပါတယ်ခင်ဗျာအခုတော့ဝန်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ ဝန်ပြည်နယ်အစိုးရရဲ့ရက်တရာစီမံချက်အရရွှေပြောင်းအလို့သမားတွေကိုအိမ်အောင်စုစည်းရင်ထုတ်ပေးမဲ့ကိစ္စကိုမွန်အမျိုးသားပါတီကကန့်ကွက်လိုက်ပါတယ်။ဒါဟာပြည်နယ်အတွင်းတိုင်းသားလူမျိုးတွေတရှိမှုလူ့ရေအချိုးအစားပြောင်းလဲသွားစီမယ်ဆိုတာကြောင့်မွန်အမျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါ။ VOA သတင်းနောက်နိုင်ကွန်းအင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။မွန်ပြည်နယ်အစိုးရရဲ့ရက်တရာစီမံချက်ထဲမှာပါရှိနေတဲ့ရွှေပြောင်းနေထိုင်သူတွေကိုအိမ်တော်စုစည်းရင်ထုတ်ပေးမဲ့ကိစ္စကိုမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်မျိုးသားပါတီကနေကန့်ကွက်တယ်လို့ပါတီရဲ့တွဲဖက်သွင်းမှုတစ်နိုင်စိုးမြင့်ကပြောပါတယ်။
ကူရတရားစီမံကိန်းဆိုပြီးတော့ဒီနေ့ကြောင်းရွှေလူသမားတွေကိုဒီလိုအကောင့်ထဲပေါ်တာဒါတရားစီမံကိန်းအောင်မြင်မှုတစ်ခုတည်းတွေ့ပြီးတော့ရှိရှိပေါ့လေဘွန်ဒီနယ်မှာရှိတဲ့ကြောင်းရွှေလူသမားဒီလိုမျိုးထဲ့ဝင်ခြင်းအဖြစ်လူကြီးအချိုးစားဘွန်ဒီနယ်ကိုကူစားပြုခဲ့မှုလူမျိုးတွေဥကြီးဟာတခြားကရွှလဲလာနိုင်တယ်ပေါ့လေဒါလည်းကျွန်တော်တို့ကဒီအပိုင်းပေါ်မှာမြင်ပြီးတော့ဒီရတဲ့အလုပ်ပြင်မှုလို့ကန့်ကွက်တာပါမွန်ပြည်နယ်ကိုမွန်မျိုးသားတွေရဲ့အခုကြမှာကိုဖန်တီးနိုင်ခွင့်ကိုပြည်နယ်ကိုအုပ်ချုပ်ပိုင်ခွင့်တွေပြန်ချင်းချင်းချဒီနေရာမှာပတ်သက်နေတဲ့ဆက်ဆက်နေတယ်ပြောလို့ရပါတယ
်မွန်ပြည်နယ်သွေးမှာလှုပ်သားလိုအပ်ချက်ရပဲခူးတိုင်းအေယာဝတီတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသကအလုပ်သမားများစုဟာလေယာလုပ်ငန်းခြံလုပ်ငန်းတွေမှာအငှားလုပ်ကိုင်နေတဲ့လူတွေများပြားရှိလာနေပါတယ်လက်ရှိရွှေပြောင်းလုတ်သားရေအတွက်တိကျစွာမသိရသေးပေမဲ့မွန်ပြည်နယ်အတွင်း2030ရွေးကောက်ပွဲတုန်းကမဲပေးပိုင်ခွင့်ဥယျာဉ်7သိန်းကျော်သာရှိနေပေမဲ့2015ရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်15သိန်းကျော်အထိရှိလာခဲ့တာဟာရွှေပြောင်းလုတ်သမားတွေ4သိန်းနီးပါးရှိလာတယ်လို့ခန့်မှန်းသားကြောင်းနိုင်စိုးမြင့်ကဆိုပါတယ်ရွှေပြောင်းလုတ်သမားတွေကိုအင်တာစုစည်းရင်ထုတ်ပေးခြင်းအဖြစ်နိုင်ငံရေးရက်ခတ်မှုတွေရှိလာမှာကိုလည်းမွန်နိုင်ငံရေးပါတီတွေကစိုးရိမ်နေကြပါတယ်မွန်ပြည်နယ်ဆိုရဖွဲ့ဝင်ဝင်ကြီးတောက်တာမင်းကြည်ဝင်းအနေနဲ့ကတော့အိမ်တန်းစုစည်းရင်ထုတ်ပေးတဲ့ကိစ္စဟာမွန်ပြည်နယ်ရဲ့ရွေးကောက်ပွဲပုံရိပ်အတွက်ထိခိုက်မှုမရှိနိုင်တယ်လို့လူကြီးအသိကျစည်းရင်ရရှိတဲ့အတွက်တမျိုးကောင်းမွန်တယ်လို့ဆိုပါတယ်
ကျွန်တော်နိုင်ငံမှာခြေတိုင်းသားနိုင်ငံတော်သူသွားလာနေထိုင်ပြီးရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲပတ်သက်ပြီးတော့ကျွန်တော်တို့ကစိတ်ကြည့်လို့ရပါဘူးလေဆိုကြတော့ဘဝမိသားစုတရားမှာကျွန်တော်မွန်ပြည်နယ်မှာနေရတယ်ဟိုဗမာဦးမဲပြည်နယ်ဟိုမဲပြည်နယ်ဆိုမောပါကြီးရဲ့ဒါသူ့ပေါ်မူတည်တာပေါ့သူဘလောက်ပြောင်းနိုင်လဲကျေးဇူးတိုင်းသိတိုင်းတော့ကျွန်တော်တို့ကငါသူတို့တင်နေတဲ့ကိစ္စလိုပါတော့ကျွန်တော်တို့ကသူ့ရင်းနေနေနဲ့ဟိုမမကျန်ချင်းရာကြီးတကောင်ရအောင်ပေါ့ဒီရောမှာဒီကလည်းလျှောက်ကြည့်ရစ်ကျွန်တော်ကျေးဇူးတိုင်းပြီလို့ရှိရင်တော့ဒီမဲတဲ့ကျွန်တော်တို့သိကြရမယ်အဲ့လိုကျွန်တော်ပြောလဲသတိကောင်းပါလေ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်းရွှေပြောင်းလုတ်သမားတွေကိုအိမ်တော်စုစည်းရင်ထုတ်ပေးမဲ့ကိစ္စကိုပြန်လည်သုံးသပ်ပေးဖို့မွန်တိုင်းသားအင်အားစုတွေကနေပြည်နယ်အစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါ့အပြင် NLD ဥဆောင်တဲ့အစိုးရအနေနဲ့ရက်တရာစီမံချက်တက်မှာအခုလိုရွှေပြောင်းလုတ်သမားများအိမ်တော်စုစည်းရင်ထုတ်ပေးမဲ့အစီအစဉ်မျိုးစားရွေးကောက်ပွဲမှတိုင်ခင်မူလကျွေးကြော်ထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စတွေကိုအဓိကအာရုံထားထက်သွင်းသင့်တယ်လို့မွန်မျိုးသားပါတီရဲ့တွဲဖက်သွင်းမှုတစ်နိုင်စိုးမြင့်ကပြောပါတယ်။မွန်မျိုးသားပါတီဟာညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA အဖွဲ့ဝင်ဖြစ်တယ်လို့NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်နယ်လဲမဟာမိတ်ပါတီတစ်ခုဖြစ်ပါတယ်2015ထွေထွေရွေးကောက်ပွဲမှာမွန်မျိုးသားပါတီကနေလွှတ်တော်ကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်ခင်ဗျာ
VOA သတင်းနောက်နိုင်ကွင်းရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့ဒီညနေခင်းအတွက်နောက်ဆုံးအဖြစ်အားကစားသတင်းလွှာတပုတ်ကိုတင်ဆက်ပါမယ်ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲရဲ့ဒီညပွဲစဉ်တွေမှာတော့အုပ်စုဘီကအင်္ဂလန်နဲ့ Slovakia ရုရှားနဲ့ Wales အသင်းတို့ကစားကြမှာပါအင်္ဂလန်နီးပြ Rye Hosden ကတော့ Slovakia အသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးသတိထားရမယ့်ကစားသမားတွေအများကြီးပါတယ်လို့ပြောပါတယ်။ Wales အသင်းမှာတော့ Russia နဲ့ရင်ဆိုင်ဖို့အဆင်သင့်ပဲလို့ပြောလိုက်ပါတယ်။ဒီကနေ့ပွဲစဉ်အခြေအနေနဲ့ပွဲကြိုတင်သုံးသပ်ချက်တွေကိုတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်
။ Euro 2016ဥရောပဖလားဘောလုံးပွဲတွေကတော့အုပ်စုနောက်ဆုံးပွဲစဉ်တွေရောက်လာပါပြီ။အင်ရှင်ပြင်းထန်သေးပါတဲ့အုပ်စုအင်နောက်ဆုံးပွဲစဉ်တွေကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာပြင်းထန်တဲ့ Switzerland တို့ဂိုးမရှိသေးကြပြီးတော့အယ်ဘေးနီးယားကရိုမေးနီးယားကိုတကူကူမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ပြင်သစ်က9မတ်ဆွစ်ဇာလန်က9မတ်နဲ့ရှုံးထွက်အဆင့်ကိုတက်သွားပါတယ်။ဒီကနေ့မှာတော့အုပ်စုဘီကအင်္ဂလန်နဲ့ Slovakia, Wales နဲ့ Russia တို့တွေ့ကြမှာပါ။အင်္ဂလန်နီးပြ Rye Hosden ကတော့ Slovakia အသင်းဟာအသင်းကောင်းတစ်သင်းဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
်။ Absolutely, there's lots of players in the Slovakian team we need to watch out for because they're a good team and
Slovakia အသင်းမှာကျွန်တော်တို့သတိထားမယ့်သူအများကြီးဆိုတာကတော့သိကြပါရဲ့။ဘာကြောင့်လဲဆိုတော့သူတို့ကအသင်းကောင်းတစ်သင်းဖြစ်ပြီးခြေစစ်ပွဲမှာလည်းခြေစွမ်းပြနိုင်ခဲ့ပါရဲ့
။အင်္ဂလန်သင်းဟာအရင်ပွဲတွေကလူစင်းတွေအတိုင်းထွက်လာဖို့ရှိတယ်ဆိုတော့သတင်းတွေထွက်နေသလိုအသင်းကောင်းဆောင်ရူနီပါဝင်6ယောက်လောက်ကိုလဲပြီးတော့အသစ်တွေနဲ့ကစားသွားဖို့ရှိတယ်ဆိုတော့သတင်းတွေလည်းထွက်နေပါရဲ့။ဆိုတော့ဒီပွဲမှာအင်္ဂလန်အသင်းတွေနဲ့ဘယ်လိုအပြောင်းအလဲတွေလုပ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးအားကစားဆောင်မရှင်ကိုစော်မျိုးတန်ကတော့
အင်္ဂလန်ကတော့လူကတော့ဒီတိုင်းပဲထွက်ဖို့များပါတယ်။ရူနီနေရာမှာတော့အစားထိုးတဲ့ဗာညာလို့ပြောတယ်ပေါ့ဗျာဒါပေမဲ့လည်းကျွန်တော်ကတော့ရူနီနေရာမှာအစားထိုးမယ်ဆိုရင်ကိုင်းင်းမှာဥတော်မဲ့စကားစကားပြောက်သွားလိမ့်မယ် ့လူနီယာအတင်းကောင်းတော့အောင်သူကဒီအပြည့်ကြုံလည်းများတယ်ဆိုတော့အဲ့လိုကစားသမားမျိုးကွင်းထဲရှိနေမှလည်းကျွန်တော်ဒီဘောလုံးအတင်းတင်းကနည်းနည်းလေးဟိုကြည့်နေတာဟိုကျွန်တော်အမြင်ကြည့်ရတော့လူနီကိုလည်းဒီတိုင်းပဲဆက်ပြီးတော့အသုံးပြုသွားဖို့များပါတယ်ဘိုင်းတော့တင်တာသူ့ရဲ့လူစင်းကိုအမျိုးမျိုးစမ်းသပ်ခဲ့တာပဲအခုမှဗာဒီနဲ့ဟယ်ရီကိန်းနဲ့တွဲပြီးဖြစ်တယ်ကြာအလုံးမဖြစ်ဘူးစမ်းခဲ့ပြီးလို့ဒီကစားကွက်ကဒီလူကစားရမှုကအင်္ဂလန်နဲ့အသင့်တော်လို့မလို့ဒီပုံစံကိုပဲသုံးနေရပါဘူး။အဲ့တော့ဒါနဲ့ပွဲမှာလည်းအဲ့ဒီတိုင်းနဲ့ဆက်သုံးသွားလိမ့်မယ်အဲ့လိုကျွန်တော်လည်းသုံးသက်ပါတယ
်။အင်္ဂလန်နဲ့ဆလိုဗာကီးယားတို့၃ဂိမ်တွေ့ထားတာမှာအင်္ဂလန်က၃ဂိမ်စုံနိုင်ထားပါတယ်။အင်္ဂလန်သင်းဟာဆလိုဗာကီးယားကိုနိုင်ရင်အုပ်စုဘူဆွဲမှာဖြစ်ပြီးတော့တေချာပေါက်နောက်တစ်ဆင့်တက်ဖို့အတွက်တော့အ ਨੇ ဆုံးတေချာဖို့တော့လိုပါတယ်။ဝေးလ်စ်နဲ့ရုရှားတို့ကတော့တူးလူးစ်မြို့မှာကစားကြမှာဖြစ်ပြီးတော့ရုရှားအသင်းကိုယဉ်ဆိုင်ဖို့အသင့်ပဲလို့ဝေးလ်စ်နီးပြခရစ်ဂိုးလ်မန်ကပြောလိုက်ပါတယ
်။ This game is a game that they need to win.So we'd expect
ဒီပွဲကသူတို့နိုင်ဖို့လိုပါတယ်ဒါကြောင့်ဒီပွဲကခတ်မှာပါသူတို့အင်္ဂလန်နဲ့ကစားခဲ့တယ်အဖိုးတန်တမှတ်ရခဲ့တယ်ပြီးတော့သူတို့ရောကျွန်တော်တို့ရောဆလိုဗာကီးယားနဲ့ကစားခဲ့တယ်ဆလိုဗာကီးယားအသင်းကအရန်ကောင်းတဲ့အသင်းပ
ါရုရှားနီးပြလန်နစ်စလော့စကီကတော့ပရိသတ်တွေအနေနဲ့စီကန်းတကြအားပေးဖို့ပန်ကြားလိုက်ပါတယ်ဒီနှစ်သင်းတွေ့ခဲ့တဲ့နောက်ဆုံး၃ပွဲစလုံးမှာရုရှားကနိုင်ထားပါတယ်ဒါပေမဲ့ရုရှားသင်းရဲ့နောက်ဆုံး၆ပွဲမှာတော့၂ပွဲတည်း၄ပွဲရှုံးထားပါတယ်ဆိုတော့ဒီကနေ့ပွဲစဉ်လေးပေါ်အောက်စားဆောင်မရှင်ကိုဇော်မျိုးသားကဘယ်လိုသုံးသပ်ပါသလဲ
အဲဒီနေ့ပွဲကကျွန်တော်အင်္ဂလန်ဗာကီးယားကတော့ကျွန်တော်မြင်တာအင်္ဂလန်နိုင်သွားတယ်ဗျာအကြောင်းလဲဆိုအဓိကတော့ဒီဗာကီးယားကကစားကောင်းတာမှန်ပြီးတန်ခိုးတန်ခါးနည်းနည်းလေးအားနည်းချက်တွေရှိတယ်လေဒီပွဲကအပြည့်အစုံကိုပြင်ပြီးတော့အင်္ဂလန်နိုင်ရသွားလိမ့်မယ်ရုရှားနဲ့ဝေးကတော့ကျွန်တော်ဝေးပဲနိုင်ရသွားလိမ့်မယ်လို့သုံးသပ်ချင်ပါအဓိကတော့ဝေးရဲ့ကစားရဲ့ကိုတင်းတည်ကြတာပဲဗျာ
လက်ရှိနှစ်ပွဲကစားပြီးတဲ့အချိန်မှာတော့ဒီအုပ်စုမှာအင်္ဂလန်က၄မှတ်ဝေးလ်စ်နဲ့ဆလိုဗာကီးယားတို့က၃မှတ်စီရထားပြီးတော့ရုရှားကတမတ်ပဲရထားပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြခဲ့တာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနေပါတယ်ညာ9နိုင်နေ10နိုင်အထိ VOA အစီအစဉ်တွေကိုလိုင်းလုံးပြီးတာ24 25 32 51တို့ကနေစောင့်မျှော်နားဆင်နေပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကတင်ပြပါမယ
်အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့မနက်ပိုင်းတုန်းကဘုံးပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရခဲ့ပါတယ်ကပူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံးခွဲသမားကမီနီဘတ်ကားတစ်စီးရှိရာကိုရှောက်လာပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာပါတယ်ရှင်အီရန်နိုင်ငံတီရန်မျိုးတော်နဲ့တခြားဒေသတွေကိုပစ်မှတ်ထားပြီးအစံဖက်တိုက်ခိုက်မဲ့အကြီးမားဆုံးကြံစည်မှုကြီးတစ်ခုကိုအီရန်ထောင်လိုက်အရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့အကြောင်းဒီကနေ့ပဲဒီနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်လာမယ့်ရက်တွေအတွင်း Tacfiri အစံဖက်အုပ်စုရဲ့ဇက်တိုက်ပုံခွဲတိုက်ခိုက်သွားမဲ့အစီအစဉ်တွေကိုတားဆီးလိုက်နိုင်တဲ့အကြောင်းအီရန်ထောင်လိုက်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရှင်ကမ္ဘာတဝန်းဒုက္ခသည်အရေးအထွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65တန်းကျော်အထိရှိခဲ့ပြီးတော့ဒါဆိုရင်2014ခုနှစ်ကထက်6တန်းဒီပါတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ113ယောက်မှာတယောက်ဟာအိုးအိမ်ဆွန့်ခွာနေထိုင်ကြရတာဒါမှမဟုတ်ရင်လည်းဒုက္ခသည်ဘဝကိုရောက်နေကြရတယ်လို့ဒီကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောဆိုလိုက်ပါတယ်ရှင်။တောင်ကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းတွေနဲ့ဒီအရက်သားတွေကိုအကြမ်းဖက်ဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့ဒီကိုရီးယားထောင်လိုင်းရေးဌာနကသတိပေးခဲ့ပြီးတဲ့နောက်မှာတော့တိုင်းပြည်အတွင်းမှာလုံခြုံရေးကိုတိုးမြှင့်ချထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းညွတ်ကိုမက်ကင်ဖြူတွေပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.